မကြာခင်ကျင်းပတော့မယ်2025ခုကောက်ပွဲအောင်နိုင်ရင်းနဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့ကိုယ်စားလှယ်ရွေးချယ်ဖို့မူတမတ်ချက်တည်းပါဝင်တမလာလောင်ရွေးချယ်မှုတွေကိုအဓိကထားပြီးလက်ရှိအာဏာရပါတီပြည်သူ့ချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကအစိုးရအဖွဲ့ဝင်တွေနဲ့ဗဟိုကော်မတီဝင်တွေဆွေးနွေးနေကြပါတယ်ပြည်သူ့ချမ်းခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီဌာနချုပ်နေပြ ပြည်သူ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီစတုတ္ထအကြိမ်ဗဟိုကော်မတီအစည်းအဝေးမှာပြည်내နဲ့တိုင်းအသီးသီးကတက်ရောက်လာကြတဲ့ပါတီဝင်တွေကမကြခင်ကျင်းပတော့မယ့်2006ရွေးကောက်ပွဲအတွင်းပါဝင်ရှင်ပြိုင်ကြမဲ့ကိုယ်စားလှယ်လောင်းနေအတွက်ပြည်သူ့ရွေးကောက်ပွဲကော်မရှင်ရဲ့သတ်မှတ်ချက်နဲ့အညီအရေးအချင်းပြည့်မီတဲ့မူပေါင်းတွေချမှတ်နိုင်ရေးအဓိကဆွေးနွေးနေကြတာဖြစ်ပါတယ ပါတီပေါင်းလို့ရေးဆွဲတဲ့ရေကောက်ပွဲပဋိညင်တိုင်းလေးစားလိုက်လာပြီးတော့ဥရောပပါတီနေနဲ့လည်းရေကောက်ပွဲကြီးကိုလက်လက်ရေးဆွဲပြသတော့ရေကောက်ပွဲကြီးအောင်ပါဝင်ဆောင်ရွက်မယ်ဆိုတဲ့သဘောဖြစ်ပါတယ်အမှတ်ကတော့ရေကောက်ပွဲမှာပါဝင်ရှင်ပြန်မယ့်ဦးသလန်ကောင်းနေတာအရင်ကလို2010လုံးမပွဲနဲ့တိုင်းပြည်သားကြီးပြည်နယ်တွေမှာပြည်နယ်တိုင်းဒေသကစိုက်တဲ့လူတွေကိုအဓိကထားပြီးတော့ဒေသခံလူတွေအချက်ကိုပေါ်ဆောင်ပြီးတော့ရွေးမယ်ဆိုတဲ့သဘောသက်ဝင်ပါတယ်။အမှုတွေတိုင်းကိုရွေးမယ်။ရွေးတဲ့ကော်မတီဖွဲ့ထားတယ်။အဲဒီကော်မတီကနေပြီးတော့ဒီမိုကရေစီနည်းလမ်းတွေကြစနစ်တကျရွေးချယ်ပြီးမှခုဒီမှာဆွေးနွေးတဲ့စာသားမှဆွေးနွေးတဲ့ချက်တွေကိုချိန်ခံပြီးတော့ဥပ္ပယအားလုံးဦးအားရှိတာရှိတယ်မှာဦးနေမောင်ကြီးနိုင်မှာမနိုင်ဘူးလားဦးနေမောင်ကဒီလူလူတို့သေဖို့နေရလားပါတီချိုးသေဖို့နေရလားအဓိကတော့နိုင်ငံတော်နိုင်ငံသားတွေကြိုက်နေမဲ့လူပေါ့အခြေခံမိုးကတော့ပိုင်တဲ့နေရာမှာနိုင်တဲ့လူနဲ့ပြိုင်ဖို့ဖြစ်ပါတယ်
ပြည်ထောင်စုချန်ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီကဥဆောင်တဲ့အစိုးရအဖွဲ့ဖွဲ့စည်းနိုင်ခဲ့ပြီးတဲ့နောက်တိုင်းပြည်အတွင်းပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေဖော်ထုတ်နိုင်ခဲ့တဲ့အတွက်အခုလာမယ့်2015ရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်စေဖို့ပါတီအနေနဲ့ဒီမိုကရေစီနီးကျလှုပ်ဆောင်ကြဖို့ပါတီရဲ့လက်ရှိဥက္ကဋ္ဌဖြစ်သူဦးရွှေမန်းကအဖွဲ့မိန့်ခွန်းမှာတိုက်တွန်းပြောဆိုခဲ့တယ်လို့လည်းဦးတင်မောင်ဦးကပြောပါတယ်
။ဒါမင်း2015ရွေးကောက်ပွဲမှာတရားမျှတလွတ်လပ်ပြီးတော့တရားမျှတရွေးကောက်ပွဲဖြစ်ဖို့အတွက်ကိုအခုဒီလောင်းချက်ကနေပမေပါတီနေနဲ့ဝိုင်းဝင်းကိုကြီးဆောင်ရွက်ဖို့နောက်တစ်ခုကတော့အတွေ့အကြုံရေကောက်ပွဲမှာပါတီအောင်နိုင်ဖို့တဲ့လုပ်ငန်းစဉ်ဖြတ်မှတ်တာပေါ့နောက်တစ်ခုကတော့ရေကောက်ပွဲမှာဝင်မဲ့ကိုယ်စားလှယ်တွေကိုဥရောပပါတီနေနဲ့အပေါ်ကနေဆက်လိုက်လုပ်ပြီးတော့ယူရင်းမဟုတ်တဲ့အတွက်ကြောင့်ပြည်သူအချက်ကြီးအောင်ယူရတဲ့အခါမှာပါတီကယူရတဲ့လွတ်တော်ကိုယ်စားလှယ်တယောက်ရဲ့အခြေခံထားရှိရမယ့်မူလီကိုဖြတ်မှတ်ပါတယ်
အခုစရုံးရအချိန်ဗဟိုကော်မတီအစည်းအဝေးမှာအရေးကြီးအခန်းကဏ္ဍဖြစ်တဲ့ပါတီကိုယ်စားလှယ်လောင်းရွေးချယ်တာဝန်ပေးမှုအပါအဝင်2015ရွေးကောက်ပွဲအတွက်သမ္မတလောင်းရွေးချယ်မှုအပေါ်မှာလည်းပါတီတွင်းမဲခွဲဆုံးဖြတ်ချက်တွေအရာဆုံးဖြတ်ကြမှာဖြစ်တယ်လို့လည်းအစည်းအဝေးကိုကိုယ်တိုင်တက်ရောက်နေတဲ့စံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဗဟိုကော်မတီဝင်ကပြောပါတယ်ဖွဲ့စည်းပုံပြင်ဆင်ရေးအခမ်းအနားမှာနိုင်ငံတော်တည်ငြိမ်ရေးတိုင်းရင်းသားစည်းလုံးညီညွတ်ရေးအမျိုးသားပြန်လည်တည်မြက်ရေးနဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအပေါ်မှာထားတဲ့နာထားပြင်းတဲ့နာပြင်းမယ်ဆိုတဲ့ဥတီချက်ရှိတဲ့အကြောင်းဥရွှေမန်းကအဖွဲ့မိန့်ခွန်းမှာပြောဆိုခဲ့တယ်လို့ဖွဲ့စည်းပုံပြင်ဆင်ရေးပြည်ခိုင်ပြိုးပါတီရဲ့သဘောထားကိုဥတင်မောင်ဦးကအခုလိုပြောပါတယ်
။ဒီနေ့ဖွဲ့စည်းပုံချိန်ကဥတီပြင်ဖို့အစတင်တင်နေတာလေပြည်တော်ရေးကိန်းနဲ့ပုံပြပါတီဖြစ်ပါလေပထမအဆင့်ဥပဒေကြမ်းတင်နေတာလေဥရောပါတီကအခြေခံပြီးတင်နေလာပါလေဒါကြောင့်ဒါတော့ပြည်တော်စုလွတ်တော်မှာပဲသူ့ရဲ့လုံထုံးလုံးဝင်းငယ်ကြီးဆက်ပြီးတော့ဆောင်ရွက်နေမှာဖြစ်ပါလေ
ဘဟုကော်မတီအစည်းအဝေးရဲ့အစလက်ရှိပါတီဥက္ကဋ္ဌရဲ့လက်ရှိအာဏာရအစိုးရနဲ့ပတ်သက်ပြီးတန်ရှင်းသောအစိုးရကောင်းမွန်သောအုပ်ချုပ်ရေးရအောင်အနိုင်ရပါတီဦးဆောင်တဲ့အစိုးရအဖွဲ့ကဖော်ဆောင်နေချိန်မှာပဲပြည်သူအများယုံကြည်မှုကင်းမဲ့ပြီးတော့အာဂရိစံနဲ့အပြုတ်မှုပြောဆိုချက်တွေဟာပါတီကလားလူပုဂ္ဂိုလ်ကလားတစုတစ်ဖွဲ့ကလားဆိုတာကိုဘဟုကော်မတီအနေနဲ့သုံးသပ်အကြံပြုပြုပြင်ပေးရမှာဖြစ်ကြောင်းဝေဖန်ပြောဆိုခဲ့တဲ့အပေါ်မှာရွေးကောက်ပွဲနီးလာတဲ့အချိန်ပြည်သူကိုစီယုံတဲ့ဗျူဟာတစ်ခုသာဖြစ်တယ်လို့နိုင်ငံရေးအကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ်
။လွတ်တော်တွေကပြည်ထောင်စုပါတီနဲ့အစိုးရအဖွဲ့တွေကပြည်ထောင်စုပါတီကိုဖွဲ့ပြီးတော့ပြည်သူ့ရဲ့အခြေအနေမှာမျက်စိလဲအောင်လုပ်တဲ့ ဒီဟာတစ်ခုလည်းဖြစ်တော့ဖြစ်နိုင်တယ်လို့မြင်ပါတယ်
2015ရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိအနိုင်ရပါတီဘက်ကကိုယ်စားလှယ်လောင်းတမရလောင်းရွေးချယ်မှုတွေနဲ့ပါတီတွင်းကြိုတင်ပြင်ဆင်မှုတွေကိုနေပြည်တော်ပါတီဌာနချုပ်မှပါတီဗဟိုကော်မတီအစည်းအဝေးကိုမေလ29ရက်နေ့ကနေမေလ31ရက်နေ့အထိကျင်းပနေပြီးတော့ဒီနေ့မေလ30ရက်နေ့မှာတော့တိုင်းနယ်ပြည်နယ်အသီးသီးကတက်ရောက်လာတဲ့ကိုယ်စားလှယ်တွေကအစီရင်ခံစာတွေတင်သွင်းတင်ပြနေကြတာဖြစ်ပါတယ်ရှင်။